ဒီနေ့ပလောဝမ်မြို့နယ်မှာမြမစီးပွားရေးဘဏ်ကိုလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်ဘဏ်ဝန်ထမ်းတဦးနဲ့ကလေးနှစ်ဦးစုစုပေါင်း3ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။ရှင်းပြနေပလောဝမ်မြို့နယ်ထိပ်ပစ်ခတ်မှုတွေဖြစ်ပေါ်ပြီးမြို့ပေါ်မှာရှိတဲ့မြမစီးပွားရေးဘဏ်ကိုဒီကနေ့ညနေ4နာရီကျော်လောက်မှာလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်ဘဏ်ဝန်ထမ်းတဦးနဲ့ကလေးနှစ်ဦးစုစုပေါင်း3ဦးသေဆုံးခဲ့ပြီးပလောဝမ်မြို့နယ်ထိပ်ကမီလေဝဲကျေးရွာမှာလည်းသေဆုံးဒဏ်ရာရတာတွေရှိတယ်လို့ပလောဝမ်ဒေသခံကိုတင်ထွန်းအောင်ကပြောပါတယ
်။ယနေ့ဒီမြမစီးပွားဘဏ်မှာလက်နက်ကြီးကြောက်လို့ကလေးနှစ်ယောက်နဲ့အမျိုးသမီးတယောက်တေဆုံးတယ်ပြီးတော့မိလဝရွာမှာအမျိုးသမီးတယောက်တေဆုံးတယ်ပြီးရင်ဟောဒဏ်ရတာကတော့6ဦးလောက်ရှိပါတယ်အခုကတော့ရင်းနှီးသွားပါပြီပေါ့
ပလောဝမြို့ရဲ့ရှေ့ဘက်ကကလတန်စီမံကိန်းတောင်ကုန်းတွေပေါ်မှာဒီကနေ့မနက်ပိုင်းနဲ့ညနေပိုင်းတွေမှာရခိုင်လက်နက်ကန်အေအဖွဲ့နဲ့စိုးရတပ်တို့ကြားတိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ပလောဝဘက်မှာတိုက်ပွဲဖြစ်ပေါ်တာမှန်ပေမဲ့အသေးစိတ်မသိရသေးဘူးလို့တပ်မတော်တင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုတ်ထွန်းထွန်းညီကပြောပါတယ
်မဟုတ်လောလောနဲ့ကျွန်တော်တို့အတီးတပြုတ်လက်တို့များကျွန်တော်တင်းထုတ်ပေးမှာပါမှန်လည်းမှန်လည်းအဲ့ဒီမှာကြားတယ်လို့တော့သိရတယ်လောလောတယ်လောလောတယ်တော့ဒီရင်တီးပြုတ်တဲ့တင်းတောင်းလို့ပြုလို့ဒီအတော့အေးဘက်ကပြစ်တာပေါ့
တမ်တော်ပြောခွင့်ရသူဖက်ကမြမစီးပွားရေးဘဏ်ကိုပြစ်ခတ်တာအေအေဖွဲလက်ရှိဖြစ်တယ်လို့ပြောပေမဲ့ရခိုင်လက်နက်ကန်အေအေဖွဲရဲ့တုံ့ပြန်ချက်ကိုတော့မရသေးပါဘူးကဘာမှာကိုဗစ်ကပ်ရောဂါအကြတိကြောင့်စစ်ပွေးတွေရဆိုင်ထားဖို့ကုလသမဂ္ဂအတွင်းရုံချုပ်ကတိုက်တွန်းထားသလိုမြန်မာအရဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွေးတွေရဆေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအေအေကိုကျန်းဖက်ဖွဲ့စည်းဖြစ်အစိုးရဘက်ကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာဒီကနေ့ထိအပြန်အလှန်တိုက်ပွေးတွေပုံမှန်ပြင်းထန်လာနေပါတယ်။